ါလီမန်မှာအယုံကြည်မရှိအဆိုအတင်သွင်းခံရပေမဲ့အဲ့ဒီအဆိုရှုံနေကြတာကြောင့်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေအဆိုရဆက်လက်ရှင်သန်နိုင်ခဲ့ပါပြီ။ဒါပေမဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်တဲ့အရေးပေါ်ပြဿနာကိုတော့ရင်ဆိုင်နေရပြီး EU ကနေခွဲထွက်ရမှာ EU နဲ့ဘာသဘောတူညီချက်မှမရဘဲဗြိတိန်ခွဲထွက်ရင်နိုင်ငံစည်းပွားရေးကတ်ဆိုင်မဲ့အခြေအနေဖြစ်လာနိုင်ပါတယ်။ဒါကိုလည်းဘလို့ရှောင်ရှားဖို့လောက်ကြမလဲဆိုတာလည်းအခုထက်တိတက်တက်ကွယ်ကွယ်မတိရသေးပါဘူး။နှုတ်ထွက်ဖို့ကတော့ရပ်ပေါင်း80ကျော်လောက်ပဲကျန်ပါတော့တယ်။ဒီအကြောင်း VOA သတင်းတောက်လန်ဒန်က Henry Richwell ပေးပို့ထားတဲ့သတင်းလွှာကို Docking မြို့သက်ကပြောပြမှာပါ
။ The eyes to the right 306 the nose to the left 325
ဘုဒ္ဓဘုန်းကြီးကဝန်ကြီးချုပ်ထွေးစံမြေဟာအယုံကြည်မရှိအဆိုအတွက်မဲ16မဲအသာရပြီးအနိုင်ရခဲ့တာပါသူ့အဆိုအဖွဲ့ဆက်ပြီးရှင်သန်နေနိုင်ခဲ့ပေမဲ့ရှစ်ဆက်ပြီးကျုံရမယ့်ပြဿနာတွေကတစ်နှစ်တခြားကြီးထွားလာမယ့်အခြေအခြေတွေတွေ့နေရပါတယ်
The House has put its confidence in this government. I stand ready.
အခုတော့ဒီအဆိုအဖွဲ့ကိုယုံကြည်ကြောင်းပြခဲ့ပါတယ်ကျမကလည်းဗြိတိန်ခွဲထွက်ရေးနဲ့ပတ်သက်လို့အောက်လွှတ်တော်ကဘယ်အမှန်းနဲ့မဆိုလက်တွဲလို့ဖို့အစင်းနေပါရှင်
။အင်ဂါနီတုံးကလက်တော်မှာသူ့ရဲ့အဆိုအကြီးအကျယ်ရှုံးနေခဲ့ရပေမဲ့ဝန်ကြီးချုပ်မေကတော့သူ့ရဲ့ဗြိတိန်ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ကိုပြန်ပြီးတော့လှုပ်ဆောင်ခြင်းနေတာပါ။ဒါပေမဲ့ခွဲထွက်မယ့်ရက်ကမတ်လ29ရက်နေ့ဖြစ်တဲ့အတွက်တကယ်လို့ EU နဲ့သဘောတူညီချက်တစုံတရာရသည်ဖြစ်စေမရဘဲဖြစ်စေဗြိတိန်ဟာ EU ကနေခွဲထွက်ရတော့မှာဖြစ်ပါလေ။ဒါကြောင့်ဗြိတိန်အဆိုရအတွက်နောက်အစီအစဉ်ကဘာပါလဲ။ဥရောပဒေသပြုပြင်ပြောင်းလဲဆိုင်ရာဗဟိုဌာန CER က EN Bond ကတော့
Plan B is to try Plan A again but closer to the
ကောက်စီစဉ်တစ်ခုကအရင်အစီအစဉ်ကိုပြန်လုပ်ဖို့ပါ။ဒါပေမဲ့ဒါကအန္တရာယ်သိပ်များပါတယ်
။ဒါကြောင့်လက်တော်အမတ်တွေကသူတို့လှုပ်ချင်တဲ့ပုံစံတွေကိုတင်ပြလာကြပါတယ်။အလုသမားပါတီကအမတ်80ကျော်ကနောက်ထပ်လူမှုဆန္ဒခံယူဖို့အတွက်လှုပ်ချင်နေကြတာပါ။နောက်အမတ်အုပ်စုတစုကတော့EU ကနေသဘောတူညီချက်တစုံတရာမရဘဲနဲ့ခွဲထွက်တာမျိုးကိုရှောင်ရှားနိုင်ဖို့အတွက်အစိုးရကထိရောက်တဲ့အာဏာဆုပ်ကိုင်ဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။ဥရောပခေါင်းဆောင်တွေကလည်းဗြိတိန်နိုင်ငံအနေနဲ့အစီအစဉ်တစ်ခုချပြဖို့ဗိုလ်တော်ဘူးနေမှာပဲတောင်းဆိုခဲ့တာပါ။ဒီလိုတောင်းဆိုတဲ့အထက်မှာဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်လည်းပါပါတယ်
။ Wir haben noch Zeit zu verhandeln, aber wir warten jetzt auf das.was die britische Premierministerin auch vorschlägt.
ဗြိတိန်နဲ့ဥရောပတို့ကြားညှိနှိုင်းဖို့အတွက်အချိန်အခုထိရှိပါသေးတယ်။ဒါပေမဲ့ဥရောပကတော့ဗြိတိန်ဝန်ကြီးချုပ်ဘာအဆိုပြုမယ်ဆိုတာကိုကြည့်ဖို့အတွက်စောင့်နေပါတယ်လို့ပြောသွားတာပါ။ EU ကလည်းတကယ်လို့ဝန်ကြီးချုပ်မရဲ့အဆိုပြုချက်ထဲမှာလွတ်လပ်စွာသွားလာခွင့်နဲ့အဆုံးသတ်ဖို့နဲ့ EU ရဲ့အခွန်စနစ်ထဲဆက်ပြီးမပါဖို့လိုမျိုးသူအလိုက်ရောနိုင်ဆုံးကိုပြောထားတယ်။သူ့ရဲ့တောင်းဆိုချက်တချို့မပါခင်ရင်တော့EU ဘက်ကသဘောတူညီချက်ကိုပြောင်းလဲပေးနိုင်တယ်လို့ပြောပါတယ်။ဥရောပဒေသပြုပြင်ပြောင်းလဲဆိုင်ရာဗဟိုဌာနက EN Bond ကတော့
It's very difficult for the EU to give her anything that is still compatible with her red line.
EU အနေနဲ့ဝန်ကြီးချုပ်ရဲ့တောင်းဆိုချက်မှန်သမျှကိုလည်းလျှော်ဖို့ကစိတ်ကိုခက်ပါတယ်။ EU ကပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့လည်းကန့်ညီအောင်တထိုင်ထဲမှာပဲဝန်ကြီးဘက်ကအလိုက်လျော်နိုင်ဆုံးပြောထားတာတွေနဲ့လည်းကန့်ညီအောင်လုပ်ဖို့စိတ်ခက်နေပါတယ်။ဒါအပြင်29နိုင်ငံပါတဲ့ EU အဖွဲ့အနေနဲ့လည်းသူတို့အဖွဲ့ကထွက်သွားမဲ့နိုင်ငံတစ်နိုင်ငံအတွက်အကျိုးရှိအောင်သူတို့ရဲ့ဥပဒေစီးမင်းတွေကိုပြောင်းမပစ်နိုင်ပါဘူး
။ဝန်ကြီးချုပ်မေဟာလာမယ့်သတင်းပတ်အစောပိုင်းလောက်မှာဒုတိယအစီအစဉ်ကိုပါလီမန်မှာဖြတ်ပြတော့မှာဖြစ်ပါတယ်။ EU ကနေဗြိတိန်ခွဲထွက်ဖို့အတွက်အချိန်နီးလာတာနဲ့အမျှပြတ်သားတဲ့နည်းလမ်းမရှိသေးတဲ့ဗြိတိန်အတွက်ခွဲထွက်ရေးကိစ္စမှာနေဆိုင်နဲ့ပြဿနာနဲ့ကြုံနေရတာဖြစ်ပါတယ်။